နယ်ရီအစိုးရလက်ထက်မှာဝင်ကြီးဌာန25ခုကိုဆက်သွယ်မေးမြန်းလို့ရအောင်ပြောရေးဆိုခွင့်ရှိသူတွေရဲ့နံပါတ်တွေဖုန်းနံပါတ်တွေကိုဝင်ကြီးဌာနအလိုက်ထုတ်ပြန်ထားပေမဲ့လက်တွေမှာတော့ပြောရေးဆိုခွင့်ရှိသူအများစုကဖုန်းလက်ခံဖြေကြားတာမရှိတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတာပါ။အမြဲတမ်းအတွင်းဝင်နေဒုတိယညွှန်ကြားရေးမှူးနဲ့ညွှန်ကြားရေးမှူးချုပ်အပါအဝင်ကာကွယ်ရေး၊နေဆက်ရေးရာ၊နိုင်ငံခြားရေး၊သမရယုံအတိုင်းအမြံရုံစတဲ့အစိုးရထိပ်ပိုင်းဌာနတွေရဲ့ပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်လို့ရမယ့်ဖုန်းနံပါတ်တွေဆိုပြီးအစိုးရဘက်ကထုတ်ပြန်ထားတာပါ။ဒါပေမဲ့သတင်းဌာနတွေနဲ့ဆက်ဆံတဲ့အခါမှာတော့ဖုန်းမကိုင်းကြသလိုတချို့ကလည်းအကြောင်းမျိုးပြပြီးဖြေဆိုဖို့ငင်းဆန်လေးရှိပါတယ်။ဥပမာအနေနဲ့ပြောရရင်အစိုးရကတင်နာချထားပေးတဲ့မူဝါဒလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့စောက်လို့ရေးဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူတယောက်ကို RFA ကဆက်သွယ်လိုက်တဲ့အခါမှာတော့
နံပါတ်2ကလည်း
ဟုတ်ကဲ့မအရဖေသတင်းဌာနကပါသတင်းတော
့ကျွန်တော်ဗေသတင်းဌာနနဲ့မှာစကားမပြောပါဘူးခင်ဗျာနော်သိကျင်ရုံးမှာလာပြီပါနော
်အော်ဟုတ်ကဲ့ဆရာဒီမှာပြောရေးဆိုခွင့်ရှိသူနေရာမှာတွေ့ထားလို့
ရှင်ဟုတ်ပါနယ်ပြောရေးဆိုခွင့်ရှိကျွန်တော်လူကိုယ်တိုင်ပဲပြောတယ်ဖုန်းထဲမှာဘယ်သူမှမပြောနော
်ပြည်တော်စုအစိုးရအဖွဲ့ဝင်ကြီးဌာနတွေတွေမကပါဘူးတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့တွေကိုသတင်းဌာနတွေကဆက်သွဲတဲ့အခါမှာလဲအဲ့ဒါလိုပဲအခက်ခဲတွေနဲ့ကြုံတွေ့နေရတာပါတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ဝင်တွေကိုဆက်သွဲရတာလဲအတော်ခက်ခဲပါတယ်လက်တလောအတွေ့အကြုံရဆိုရင်ရန်ကုန်တိုင်းတွေကလမ်းတွေအခြေအနေဆိုးနေတယ်လို့နိုင်ငံတော်အတိုင်ပင်ခံကပြောလိုက်တဲ့အတွက်လမ်းတွေပြင်းမှုတိုင်းအစိုးရအဖွဲ့အရေးပေါ်ဆွေးနွေးတာနဲ့ပတ်သက်ပြီးတိုင်းအစိုးရအဖွဲ့ဝင်ဦးမြင့်တောင်းကို RFA ကဆက်သွဲမေးမြန်းလိုက်တဲ့အခါမှာတော့
ဟုတ်ကဲ့ပြောနေပါလေခင်ဗျ
ာအော်ဝင်းကြီးရှင်ကျွန်မ RFA သတင်းဌာနကပါသတင်းတော်စာနေထောက်ပါရှင
်ဟိုကျွန်တော်စီဝေးကနေရောက်နေလို့နော်ဟုတ်ကဲ့
ဘယ်ချိန်တော့ပြန်ခေါ်လိုက်ရမလဲရှင
်အေးမဟုတ်ပြအစီဝေးဘယ်ချိန်တော့ပြည့်ပြည့်တည်တည်နော
်ဒါတွေကဖုန်းနဲ့ဆက်သွယ်မေးမြန်းတဲ့အခါမှာရင်ဆိုင်ရတဲ့အခက်အခဲတွေဖြစ်ပါတယ်ဝင်းကြီးဌာန25ခုထဲမှာသတင်းရယူဖို့အခက်အခဲဆုံးကတော့ကာကွယ်ရေးနဲ့ပြည်ထရေးဝင်းကြီးဌာနတွေဖြစ်တယ်လို့သတင်းတောက်အများစုကပြောကြပါဗျာအဲ့ဒီဌာနတွေကပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်တဲ့အခါမှာဖုန်းလက်ခံဖြေကြားတာမရှိတာကိုအများဆုံးကြုံတွေ့နေရတာပါသတင်းမီဒီယာသမားတွေလိုက်နာရမယ့်ကျင့်ဝတ်တွေထဲမှာဗတ်မြအောင်ဖော်ပြဖို့ဆိုတာပါဝင်ပါတယ်နင်နာသူပြုလုပ်သူအတီးပြုပေးမဲ့သူစသဖြင့်နှစ်ဖက်သုံးဖက်မြန်အောင်ဖော်ပြနိုင်ဖို့စ조사တဲ့အခါမှာအစိုးရဘက်ကအတန်တွေမှတ်ချက်တွေကိုရရှိအောင်စ조사ရတာအခက်အခဲဆုံးဖြစ်နေပါတယ်လူအပ်တဲ့သတင်းအချက်အလက်တွေကိုမရတာနဲ့ပတ်သက်ပြီးမြန်မာ Time သတင်းဌာနကသတင်းတောက်ကိုအောင်ကျော်မင်းကအခုလိုပြောပါတယ
်အချက်မျိုးချင်တော့ဒီထုတ်ပြန်တဲ့စီးနေရောရှိရပါတော့မင်းမြန်တဲ့အခါမှာလည်းမင်းမြန်လို့ရရတယ်ဒါပေမဲ့ကိုလိုချင်တဲ့သတင်းအချက်အလက်ထီအောင်တော့မေးလို့မရတဲ့အပိုင်းတွေရှိရဥမာပြေးဆိုရင်တော့ဒါလုံးဝဖြေပေးရဲ့အပိုင်းတွေမရှိပါတော့တရားစီရင်တာလုံးဝသတင်းထုတ်ပြန်ထားတဲ့အပိုင်းမျိုးမရှိပါတော့သူတို့တရားစီပြုရင်ကြောင်းလည်းရေးဆိုပြီးပြောနေတဲ့အပိုင်းတွေရှိရမီဒီယာနဲ့ထိတွေ့ဆက်ဆံတဲ့အပိုင်းမှာတော့လိုအပ်ချက်တွေရှိနေတယ်အားနည်းနေတော့မယ်ပြီးလို့ရှိရင်ဒီမှာတဲ့သတင်းချက်လက်တွေမေးတဲ့အခါမှာသူတို့ဖုန်းကန်ပြီးဖြေပေးရဲ့ဒါပေမဲ့အစည်းအဝေးရှိနေတဲ့ဆိုတဲ့အပိုင်းမျိုးနဲ့တင်ပြီးသွားတာမျိုးများတယ်လိုအပ်တဲ့သတင်းချက်လက်ကိုမရဘူးပေါ့နော်မအဲ့လိုမျိုးရှိရမှာ
တချို့ဝင်ကြီးဌာနတွေကြတော့လေမေးမြန်းခွင့်ပြုဖို့အတွက်အစဉ်စဉ်စာတင်ခိုင်းတာမေးမဲ့မေးခွန်းတွေကြိုတင်ပို့ရတာတွေလုပ်ဖို့ညွှန်ကြားပေမဲ့အဲ့ဒီစာရင်းမေးခွန်းတွေအတွက်အပြည့်ပြတ်မလာတာတွေလည်းရှိပါတယ်။ဒါအပြင်ထုတ်ပြန်ထားသူတွေကိုဆက်သွဲတဲ့အခါမှာသူတို့နဲ့မသက်ဆိုင်ဘူးဆိုပြီးဖုန်းနံပါတ်အစဉ်စဉ်ကိုလွှဲပြောင်းဆက်သွဲခိုင်းတာတွေလည်းကြုံတွေ့နေရပါတယ်။နောက်ဆုံးမှာတော့အစိုးရဘက်ကအချက်အလက်အတည်ပြုချက်မှတ်ချက်တွေမရတာနဲ့ပဲအဆုံးသတ်ရတာတွေများလာပါတယ်။နောက်ခက်ခဲတစ်ခုကတော့အမှန်တကယ်ဖြစ်နေတဲ့အခြေအနေတွေကိုပြောရေးဆိုခွင့်ရှိသူတွေကအသေးချာမသိတဲ့ပြဿနာလို့သတင်းထုတ်တွေကပြောကြပါဗျ။အဲ့ဒါနဲ့ပတ်သက်ပြီး DVB သတင်းဌာနကကိုပြေဖုံးအောင်ကအခုလိုပြောပါဗျ။
လက်ရှိဒီ NLD အစိုးရတက်လာပြီးရဲ့နောက်ပိုင်းမှာပေါ့နော်သူတို့တရင်ပြောရေးဆိုခွင့်နဲ့ပတ်သက်ပြီးဌာနဆိုင်ရာတွေပါပေါ့နော်သူတို့ဖုန်းနံပါတ်တွေထုတ်ပြန်ပေးထားတယ်ပေါ့ဒီကိစ္စနဲ့ပတ်သက်ရင်ဒီလိုပြောပါဆိုပြီးတော့ဒါပေမဲ့အဲ့ဒါကမြေရင်အခြေအနေနဲ့ရောင်းကို꿰လွဲနေတယ်ခင်ဗျာ꿰လွဲနေဆိုတော့သူတို့ထုတ်ပြန်ပေးထားတဲ့သူရဲ့ဖုန်းတွေကကျွန်တော်တို့ဆက်လို့မရဘူးဆက်လို့မရတဲ့အပြင်ပြီးတော့ကိစ္စတကြောင်တစ်ခုနဲ့ဖြစ်လို့ရောရှင်ပြောရေးဆိုခွင့်ရှိတဲ့သူတွေကိုကျွန်တော်တို့တရင်သမားတွေကတက်တဲ့ခါမှာတော့ဆက်လို့ကအဆင်မပြေဘူးသူတို့ကိုယ်ရောအဲ့အကြောင်းရောမသိဘူးဖြစ်နေဒါကတစ်ချက်ပေါ့နော်ပြီးတော့နောက်တစ်ခုကကျတော့ပြောရေးဆိုခွင့်ရှိတဲ့သူခံထားရမယ်အဲ့လူကချိုးရရောကိုသားမပြုတ်မသိတာကြီးကပုံများတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီတက်ဆိုင်ရမီဒီယာကောင်စီကတော့တော်တော်ရောက်ဆွေးနွေးတဲ့ခါမှာဒီပြဿနာကအခုချိန်ကြီးမပြေလည်သေးတဲ့ပြဿနာလို့ပြောလို့ရကြ
ကိုယ်တိုင်တွားရောက်သတင်းယူတဲ့အခါမှာလည်းအခက်ခဲတွေရှိနေပါသေးတယ်။ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်နိုင်ငံတော်သမ္မတနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့၊ပဲခူးတိုင်းအစိုးရအဖွဲ့တွေ့ဆုံပွဲတွေမှာသတင်းမီဒီယာအလုံးတန်းတူသတင်းယူခွင့်မရတာပဲဖြစ်ပါတယ်။သတင်းမီဒီယာဌာနတွေကိုခွဲခြားဆက်ဆံတာကြောင့်သတင်းယူခွင့်မရတာတွေရှိတယ်လို့ DVB သတင်းဌာနကကိုပြေဖုံးအောင်ကပြောပါတယ်။
ကျွန်တော်လက်တရားဝင်သတင်းမီဒီယာတိုက်ပါပဲဒါပေမဲ့သတင်းဌာနကြီးခေါ်ပြီးတော့ကိုယ်ရည်လည်းမဟုတ်အခြားဌာနကြီးလည်းမခေါ်ဘူးပေါ့နော်နောက်တစ်ခုကဟိုတနည်းရဖြစ်သွားတဲ့ကိစ္စတွေပေါ့နော်တမရနဲ့ဒီရောင်းလိုင်းအစိုးရဖွင့်နေတွေ့တယ်ကျန်တဲ့မီဒီယာပြီးမဝင်ပဲနဲ့နိုင်ငံပိုင်းကိုယ်မီဒီယာတွေမဟုတ်ပဲနဲ့MRT4 လို့လို Channel 7လို့လို Skynet တို့ဟာမျိုးတွေပါပေးဝင်တယ်ဆိုလိုတာကဗျာဆိုရမီဒီယာရေးပေးဝင်ဘာမှပြောလို့ဆိုရမီဒီယာဟုတ်ပြီမြန်မာအတန်ညဝတီသတင်းစင်ဒါမျိုးပေးဝင်လက်ခံလိုက်သေးတယ်ဘာမှဟုတ်ပဲနဲ့ဒီဆိုရမီဒီယာနဲ့ပတ်ပြီးတော့ MRT4 လို့ Skynet တို့ကြောင့်ပေးဝင်ပြီးတော့ကျွန်တော်တို့အပြင်ကမီဒီယာတွေကြောင့်ပေးဝင်တာဒါတက်တက်ခွဲခြားလာလို့ပဲနေတယ
်သတင်းချက်လက်ဆိုတာပြည်သူတွေသိခွင့်ရဖို့အရေးကြီးတဲ့အကြောင်းမြန်မာ Time သတင်းဌာနကကိုအောင်ကျော်မင်းကအခုလိုပြောပါတယ
်ကျမ်းပြန်ချင်တော့ဒီထုတ်ပြန်တဲ့စီးနေရောရှိရပေါ့နော်မိမြန်တဲ့အခါမှာလည်းမိမြန်လို့ရောရတယ်ဒါပေမဲ့ကိုလိုချင်တဲ့တင်းအချက်လက်ထီအောင်တော့မိလို့မရတဲ့အပိုင်းတွေရှိရဥမာပြေးဆိုရင်တော့ဒါလုံးဝဖြည့်ပေးရတဲ့အပိုင်းတွေမရှိပေါ့နော်တရားစီရင်ဆိုရင်ဒါလုံးဝတင်းထုတ်ပြန်ထားတဲ့အပိုင်းမျိုးမရှိပေါ့နော်သူတို့တရားစီပြည်ပြောင်းလဲရေးဆိုပြီးပြောနေတဲ့အပိုင်းတွေရှိရမီဒီယာနဲ့ထိတွေ့ဆက်ဆံတဲ့အပိုင်းမှာတော့လိုအပ်ချက်တွေရှိနေတယ်အားနေနေတော့မယ်ပြီးလို့ရှိရင်တော့တင်းချက်လက်တွေပေးတဲ့အခါမှာသူတို့ဖုန်းကပ်ပြီးဖြည့်ပေးရတယ်ဒါပေမဲ့အစည်းအဝေးရှိနေတဲ့ဆိုရင်အပိုင်းမျိုးတွေနဲ့ပြီးသွားတာမျိုးများတယ်အဲလိုတဲ့တင်းချက်လက်ကိုမရဘူးပေါ့နော်အဲ့လိုမျိုးရှိ
သတင်းဌာနတွေအပေါ်အစိုးရအဖွဲ့အစည်းတွေကသတင်းအချက်အလက်အပြည့်အဝမပေးတာဟာသတင်းမီဒီယာတွေအပေါ်မှာအစိုးရဘက်ကထင်မြင်ယူဆချက်လွဲမှားနေတာကြောင့်ဖြစ်တယ်လို့သတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကပြောပါတယ်
မီဒီယာသဘောပေါက်အောင်နားမလဲတာရဲ့နောက်တော့ပုံကိစ္စမီဒီယာသူအတွက်ရင်းကြီးဆိုတဲ့သဘောမျိုးတော့အဲ့လိုယူဆတယ်လို့ကျွန်တော်တို့အဲ့လိုထင်တာပေါ့နော်။အဲ့တော့သူတို့မှနိုင်ငံပိုင်မီဒီယာရှိနေတော့ပုံကိစ္စမီဒီယာရင်းကြီးဘူးပေါ့နော်။ပုံကိစ္စမီဒီယာဆိုတော့ကိုယ်သတင်းရဖို့အတွက်ပဲကိုယ်တွေလုံနေကြတယ်ဆိုတဲ့ယူဆမျိုးအမြင်မျိုးရှိတယ်ပေါ့နော်။ဆိုတော့တကယ်တော့အဲ့ဒီယူဆချက်အဲ့ဒီထင်မြင်ချက်ကလွဲနေတာပေါ့နော်။အမြင်တစ်မျိုးနဲ့မြင်နေကြတယ်မီဒီယာတွေကဝေဖန်မှုပဲတည်ကြတယ်မီဒီယာတွေကပုတ်ချဖို့ပဲတည်ကြမီဒီယာသူတို့သတင်းတွေကိုပုံဖြတ်ပြီးရေးကြတယ်အဲ့လိုမျိုးယူဆချက်မျိုးတွေရှိနေတဲ့အတွက်ကြောင့်မီဒီယာကိုမဖြည့်ခြင်းမီဒီယာကိုမပြောခြင်းဆိုတဲ့အမျိုးတွေနဲ့တာဝန်ပေးရတဲ့သူရှိပေမဲ့လည်းအဲ့ဒီကမပြောတာမဖြည့်တာမဖြည့်လို့ဘာမှမဖြစ်ဘူးဆိုတဲ့သဘောမျိုးရှိတော့
အစိုးရဌာနဆိုင်ရာအရာရှိတွေဟာမီဒီယာတွေကိုဖြည့်ဆို့ဖို့စိုးရင်ကြောက်လန့်စိတ်တွေရှိနေတယ်လို့အပြန်အလှန်ယုံကြည်မှုနည်းတယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လှထွန်းကသတင်းဌာနတချို့ကိုဖြေကြားထားတာရှိပါတယ်အကြောင်းရင်းကတော့သတင်းတောက်တီဟာသတင်းမှာထည့်သွင်းမဖော်ပြဖို့ပြောထားတာတွေကိုနာမည်နဲ့တကွဖော်ပြတာကို့မီဒီယာနာမည်ကိုအမှန်မပြောတာစတဲ့အချက်တွေဟာအပြန်အလှန်ယုံကြည်မှုနည်းစေတယ်လို့ပြောထားပါတယ်။နှစ်ဖက်ယုံကြည်မှုတိစောက်နိုင်ဖို့လိုအပ်ပြီးမီဒီယာတွေနဲ့ဌာနဆိုင်ရာအရာရှိတွေဆက်ဆံရေးပြည်လဲဖို့ကြိုးစားနေတယ်လို့လည်းဖြေကြားမှုတွေရှိခဲ့ပါတယ်။သတင်းမီဒီယာဆိုတာတိုင်းပြည်မှာတကယ်အရေးကြီးတဲ့အုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြုရေးဆိုတဲ့အမှန်တန်ကြီးတွေကိုထောက်ပြဝေဖန်နေတာဖြစ်ပြီးပြည်သူတွေရဲ့နားမျက်စိလည်းဖြစ်ပါတယ်။ဒါအပြင်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုပြည်သူတွေသိရှိအောင်ပြည်သူတွေရဲ့လိုအပ်ချက်ကိုအစိုးရကသိအောင်ကြားခံဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေလို့လည်းဆိုနိုင်ပါတယ်။မြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်ဟာမျှော်လင့်ထားသလိုမဟုတ်ခဲ့ဘူးလို့နေစည်းမချားသတင်းတောက်များအဖွဲ့ရဲ့2016ခုနှစ်ကထုတ်ပြန်တဲ့ကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်အစည်းအခမ်းစာမှာဖော်ပြထားပါတယ်။ဒါအပြင်နယူးယောက်အခြေစိုက်သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPG ကဒေါအောင်ဆန်းစုကြည်ကိုသတင်းမီဒီယာနှစ်ကုတ်သူများစုစည်းမှထည့်သွင်းဖော်ပြခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကိုစာနယ်ဇင်းလွတ်လပ်ခွင့်အကြီးအမားဆုံးနောက်ကျောင်းပြန်ကြာရှုံးသူအဖြစ်သတ်မှတ်တဲ့အကြောင်း CPG ကထုတ်ပြန်ခဲ့ပါတယ်။2015ရွေးကောက်ပွဲမှာ NLD ပါတီကတောင်ပြိုကမ်းပြိုအနိုင်ရခဲ့တဲ့အချိန်မှာသတင်းမီဒီယာလွတ်လပ်ခွင့်သတင်းရယူခွင့်တွေဟာအရင်အစိုးရအဆက်ဆက်ထက်ပိုပြီးပွင့်လင်းမြင်သာမှုရှိမယ်ပိုပြီးလွတ်လပ်ခွင့်ရှိလာလိမ့်မယ်လို့ယုံကြည်မျှော်လင့်ခဲ့ကြတာပါလက်တွေ့မှာတော့အရင်ကတည်းကသတင်းယူရတာပိုပြီးခက်ခဲလာတဲ့အပြင်သတင်းမီဒီယာသမားတွေကိုတရားစွဲဆိုတာတွေလည်းပိုများလာတာကြောင့်မျှော်လင့်ထားခဲ့သလိုဖြစ်မလာခဲ့တာတော့အမှန်ပဲလို့ပြောကြပါတယ်ရှင်